ကရင်ပြည်နယ်ကောက်ကရိတ်မြို့ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပြီးတဲ့နောက်ရက်ွက်တစ်ခုမီးလောင်ခဲ့တာမှာတော့စစ်ရှောင်းအိမ်60လောက်မီးလောင်ဆုံးရှုံးခဲ့ပါတယ်။ဒီအကြောင်းထိုင်းအခြေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေဟာဇန်နဝါရီလ22ရက်နေ့ကနေစပြီး3ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဇန်နဝါရီလ22ရက်နေ့ကတော့ကော့ကရိတ်မြို့အမှတ်5ရပ်ကွက်မှာလူမနေတဲ့နေတလုံးစတင်မီးလောင်ရာကနေအင်ဂျီ60လောက်ပျက်စီးဆုံးရှုံးသွားတာဖြစ်တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပါတယ
်။မြို့ထဲမှာတကူနဲ့အငြင်းဆိုင်ကားကြတယ်အမတိုက်ပွဲလို့ဖြစ်တယ်။တိုက်ပွဲလို့ဖြစ်တော့နေ့နေ့ဆုံးနှစ်နာရီလောက်မှာတိုက်ပွဲနေရတယ်။နေမှနေပြီးတော့အရက်ကပေါ်ကြီးကောင်ပေါ်ကြီးကောင်တက်တာနေပြီးတော့ရက်ကငါးပေါ့နော်။အဲအဲ့ကနေပြီးတော့အိမ်လုံးကမိဖလောင်။မိဖလောင်ကနေပြီးတော့လေရလည်းတိုက်တဲ့အချိန်ဖြစ်တော့အိမ်အလုံး60တော့ပါသွားတယ်။အဲဦးရင်ကလုံးဆုံးကျုံးနေဆိုတော့လေသူတို့ကတော့တော်တော်ကြီးရဆုံးကျုံးမှုပါပဲ။ဟုတ်ကဲ့မရှိချင်ကြတော့တိုက်ပွဲလည်းမကြမ်းကြအပြည့်နေပါလိမ့်မယ်။
နေမီးလောင်တာကတော့လက်နဲ့ကြီးကြောင့်လည်းဖြစ်နိုင်တယ်လို့ရှုမီးကြောင့်လည်းဖြစ်နိုင်တယ်ဆိုပြီးဒေသခံတွေကဆိုပါတယ်။အခုဆိုရင်တိုက်ပွဲတွေဖြစ်တိုင်းမှာလက်နဲ့ကြီးကြီးစံနေကြရောက်ပောက်ခွဲတာကြောင့်အိမ်နေမီးလောင်ပျက်စီးတာတွေရှိတယ်လို့တမင်မီးရှို့သူတွေလည်းရှိနေတယ်ဆိုပြီးဒေသခံတွေကပြောပါတယ်။ဒီဇင်ဘာလ10ရက်နေ့ကနေနှစ်လနီးပါးကြာတိုက်ပွဲတွေဖြစ်နေတဲ့ကော့ကရိတ်မြို့မှာဒေသခံအယောက်20လောက်သေဆုံးရတာတွေရှိတယ်လို့လည်းပြောပါတယ်။
နောက်ပြီးတော့စကားစကားလည်းအဲ့လိုမျိုးလူတွေကြီးနဲ့ရန်ကန်ပြည်နယ်ရာလည်းရှိတယ်။အဲအဲ့ဒီအခြေအနေဆိုကွန်ကရစ်ကိုဒီဇင်ဘာ10ရက်နေ့ကနေစပြီးတော့ဘူးကြီးနေကြီးဆိုရင်လူသူတို့ရဲ့လက်နဲ့ကြီးကြောက်ပီတူအယောက်20ကျော်ပြည်ဆုံးပြီးတော့အင်းလုံး100လောက်ပြီးပါဆုံးရှုံးခဲ့ပြီးနောက်တစ်ခုကလည်းဆစ်ဆောင်လေးလည်းသတင်းကြော်လောက်ကိုမျိုးဆုတ်ခွာဆက်ပြီးသွားတာပေါ့နော်။
ကရင်ငင်းရည်အထောက်ကူပြုကွန်ရက်ကပြောင်းရေးဆိုခွင့်ရှိသူစောလေးကပေါ်ကတော့အရက်သားတွေဟာတိုက်ပွဲတွေဖြစ်ပြီးတိုင်းမှာပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့လည်းပြောပါတယ်
။အဲတွေ့ရတဲ့ဆောက်ရှိတယ်ကင်းထဲမှာမဆောက်ရှိရင်ခေါင်းကိုဆင်းလို့ဒီအဲအခုမဖက်ထိတွေ့တဲ့ဆိုဖြစ်တဲ့အချိန်တိုင်းမှာကဒီပြစ်သားတွေရှိတဲ့ကြီးရည်ကိုအနည်းငယ်ဆောက်တာပေါ့နော်။အနည်းငယ်ကိုဟိုကပြစ်မှတ်ထားပြီးလောက်ဆောင်တော့ဆက်တိုက်ကြည့်ရအောင်ခင်ဗျ။ကျွန်တော်တို့ရဲ့စိတ်ထင်တာကအနောက်ရှေ့ကိုပြီးနိုင်တယ်လို့သူတို့ပြီးတဲ့သဘောမျိုးပေါ့နော်
။အခုဆိုရင်ကွန်ကရစ်မြို့နယ်ထဲမှာမီးလောင်ပျက်စီးသွားတာလူနေအိမ်ပေါင်း200ခန့်ရှိပြီးအခုမီးလောင်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လာတော့မတွေ့ရှိရသေးပါဘူး။အခုကွန်ကရစ်မြို့ထဲကမီးလောင်တဲ့နေရာဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာမဟုတ်ပဲစစ်ကောင်စီဘက်ကတပ်သားတွေရှိတဲ့နေရာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။အခုဆိုရင်ကော့ကရိတ်မြို့နယ်အပါအဝင်ကရင်ပြည်နယ်တွင်စစ်ဘေးရှောင်သူ300,000ကျော်ရှိနေပြီးစားသောက်ရေးနေထိုင်ဖို့အတွက်အမိုးကာတွေအရေးပေါ်လိုအပ်နေတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောကြပါတယ်ရှင်။